တ်တမနေ့အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်Our temperament level ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆင်းရဲကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာMias of Bacon with ya Bye
ကျမပင်စီယိုလိလာထားတဲ့စီမွေးပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်စီမွေးပင်ဟာအရွက်လေးတွေစီရင်နေတဲ့နှိရှိခံအပင်တစ်မျိုးဖြစ်ပါတယ်။စီမွေးရဲ့လေးတွေဟာအဖျားချွန်ရှည်မြမြပုံသဏ္ဍာန်လေးဖြစ်ပြီးအရွက်မှာရှောက်ရနှံ့ရှိပါတယ်။သောတာရှင်များရှင်စီမွေးပင်ရဲ့ဆေးဘက်ဝင်တဲ့အစိပ်အပိုင်းကတော့စီမွေးတပင်လုံးပဲဖြစ်ပါတယ်။စီမွေးပင်ကနေစီမီဖော်ဆက်ပုံနဲ့ခြေတောက်ပုံစီညွှန်းလေးကိုဆက်လက်ပြီးဖော်ပြပေးချင်ပါသေးတယ်။စီမွေးအရွယ်6ရွက်ကိုတောက်ရီခွဲတစ်ခွဲနဲ့ရောပြီး10မိနစ်လောက်စိမ့်လိုက်ရင်စီမွေးဆေးရည်ကိုရရှိပါတယ်။စီမွေးဆေးရည်ကိုတစ်ခါတောက်ရင်တောက်ရီခွဲတစ်ခွဲတစ်နေ့နှစ်ကြိမ်တောက်ပေးမယ်ဆိုရင်အာယုံကြောထိခိုက်တာ၊စိတ်ချောက်ချားတာ၊ခေါင်းတစ်ချမ်းကိုက်တာ၊ကြွက်သားများတောင့်တင်းတာ၊ကြွက်တက်တာ၊ကိုယ်ဝန်ဆောင်စဉ်ခံစားရတဲ့မူးဝေဒနာနဲ့ခေါင်းကိုက်တာစတဲ့ဝေဒနာတွေကိုသက်သာပြောက်ခွင့်ရှိပါတယ်ရှင်
။ဟုတ်ပါတယ်ရှင်။စီမွေးဆေးရည်ကိုမျက်စိရောင်တာနဲ့မျက်မေးရောင်ရမ်းတာစတဲ့ဝေဒနာတွေပေါ်မှာလိမ့်ပြီးရင်အနာကိုတက်တာပြောက်ကင်းစေပါတယ်။စီမွေးအရွက်ကိုချီပြီးဘဲဝင်းကြီးဝေဒနာပေါ်မှာအုံပေးမယ်ဆိုရင်လေလဲဝင်းကြီးယောဂါကိုတက်တာပြောက်ကင်းစေပါတယ်ရှင်
။ဟုတ်ပါတယ်ရှင်။ပေါ်တာရှင်တို့အနေဖြင့်ဖော်ပြပေးခဲ့တဲ့နည်းတွေအတိုင်းပြုလုပ်ပေးခြင်းဖြင့်ပေါ်တာရှင်တို့မှာထင်ရှားနေရတဲ့ဝေဒနာတွေကိုတက်တာပြောက်ကင်းစေပါတယ်ဆိုတဲ့စီမွေးပင်ရဲ့ဆေးဘက်ဝင်တန်မိုးရှိပုံအကြောင်းလေးကိုဖော်ပြပေးလိုက်ရပါတယ်ရှင်
။ပေါ်တာရှင်များရှင်စီစံထက်တဲ့ဆေးပင်များကန်တာမှာကျမပင်စီနဲ့
ကျမခိုင်တို့က
စီမွေးပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုတင်ဆက်ပေးခဲ့သလိုနောက်လာမယ့်အချိန်မှာဘလို့ဆေးဘက်ဝင်ပင်တွေရဲ့အကြောင်းတင်ဆက်ပေးအောင်မလဲဆိုတာကိုသိရလေအောင်စောင့်မျှော်နှားဆင်အားပေးကြပါအောင်လားရှင်
တော်တော်ရှင်တို့လည်းအနာရောဂါပဲအပေါင်းမှာကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
ချစ်တော်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။မင်္ဂလာနေ့တက်မှာချစ်တော်မိတ်ဆွေများအားလုံးဝမ်းမြောက်ပျော်ရွှင်ခြင်းချမ်းသာကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒီကနေ့မှလည်းပဲချစ်တဲ့မိတ်ဆွေတို့ကိုအထူးပေးသွားခြင်းနဲ့သတင်းစကားကတော့ယုံကြည်စိတ်တစ်ခုသာရှိပါဒီနေ့ကျွန်တော်တရက်ပြီးတရက်ယုံကြည်ခြင်းကဘလောက်ရေးကြည့်တယ်လဲဆိုတာကိုပြောနေတာဖြစ်ပါတယ်ဒါဒီနေ့မှလည်းပဲယုံကြည်စိတ်တစ်ခုသာရှိပါကျန်တာကျွန်တော်တို့အတွက်ဘာမှလိုလိုစိတ်မရှိဖခင်ကပံ့ပိုးပေးလိမ့်မယ်အဓိကယုံကြည်စိတ်ကတော့ရှင်ကျွန်တော်တို့အတွက် အဓိကဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့ရဲ့ယုံကြည်စိတ်ကတော့ရှင်ကျွန်တော်တို့ပေါ်မှာမူတည်တယ်။အဓိကဘုရားပေါ်မှာကျွန်တော်ဘလောက်ယုံကြည်တယ်လဲ။ဘုရားပေါ်မှာဘလောက်ထိအားကိုးတယ်လဲ။ဘုရားပေါ်မှာတို့ရှင်ကျွန်တော်တို့ရဲ့အသက်တာကိုဘလောက်ထိအံ့နံပြီးတော့အသက်တာရှင်သန်တယ်လဲဆိုတာဒါဒီနေ့ကျွန်တော်ရဲ့အသက်တာကတော့ရှင်တက်တည်ထူသွားဖို့ရန်အတွက်အရန်ရည်ကြီးပါတယ်။မိတ်ဆွေပေါင်းတို့နော်။ဒါကြောင့်ဒီနေ့ကြားလိုက်တဲ့ခါမှာတို့ရှင်ရှင်မာကုခရစ်ဝင်ခန်းကြီး22 23အဲ့ဒီအဖြစ်ပြက်လေးကိုကျွန်တော်ကြည့်ကြမယ်အခန်းကြီး5เนาะအပိုင်းအခန်းကြီး5အပိုင်းငယ်22မှာကျွန်တော်ကြည့်လိုက်မယ်ဆိုရင်ထိုအခါယာအီရုအမည်ရှိသောတရားစရမှုသည်လာ၍ကိုတော်ကိုမြင်လျင်ခြေတော်ရင်း၌ပြားဝတ်လျက်ကျွန်တော်ဤသမီးငယ်တင်လို့ပါပြီသို့တော်လည်းကိုတော်သည်ကြွ၍သူ့ကိုကယ်တင်ခြင်းကသူ၏အပေါ်၌လက်ကိုတင်တော်မူလျှင်အသက်ရှင်ပါလိမ့်မည်ဟုများစွာတောင်းပန်၏ကိုတော်သည်သူနှင့်အတူသွား၍များစွာသောသူအပေါင်းတို့သည်ကိုတော်ကိုချမ်းမြေလျက်နောက်ကိုတော်ကိုချမ်းမြေပြီးတော့များစွာတဲ့လူအပေါင်းကလိုက်ကြတယ်ဒီမှာကျင်းလိုက်တဲ့ခါမှာလို့ရှိရင်တရားစီရမူယာအေရုရဲ့သမီးနော်အပြင်းအထန်ဖျားနေပြီနော်အသက်အတွက်လူနေရတဲ့အချိန်တွေမျိုးဖြစ်လိမ့်မယ်ဒါနဲ့ဒီချင်းကနေမျိုးမှာဆိုချင်းဖခင်ကစိတ်ပူပန်ပြီးတော့တခါတည်းခရစ်တော်ဒီကိုရောက်အောင်လာခဲ့တယ်။အခုလို့လူအုပ်ကြီးတခါတည်းတောင်းတောင်းပြပြနဲ့လိုက်နေတဲ့လူအုပ်ကြီးကြားတဲ့ကနေမှယေရှုခရစ်တော်ဒီကိုဒီယာအီရုကဆိုချင်းတခါတည်းအရောက်လမ်းပြီးတော့သွားခဲ့တယ်။သွားတဲ့ခါမှဆိုချင်းကိုတော်ကိုမဆိုင်မတော်ဘဲနဲ့သူ့ဘဝမှာရှိတဲ့ခံစားနေရတဲ့ဖြစ်စဉ်အားလုံးကိုပြောပြတယ်နော်။သူ့သမီးလေးကဆိုချင်းဒီလိုခြေနေရောက်နေပြီ။တေလူမျောပါဖြစ်နေပြီ။အခုလိုခံစားနေရတဲ့ဝေဒနာနဲ့သူ့သမီးလေးမချိမငန့်ခံစားနေရတဲ့အတွက်ကြောင့်ဖခင်တယောက်နေတဲ့မိဘမေတ္တာချိမစွာနဲ့ခရစ်တော်ဒီကိုအရောက်လှမ်းလာခဲ့တယ်။သမီးလေးရဲ့အတွက်ဖခင်တို့ရှင်ရှေ့ဆုံးကတို့ရှင်ပြေးပြီးတော့ခရစ်တော်ကိုတောင်းတောင်းမှန်မှန်နဲ့တိုးရှိုးပြီးတော့တခါတည်းသူ့သမီးလေးရဲ့ယောဂါကိုကုပေးဖို့ကိုယ်တော်ရဲ့လက်တော်နဲ့လာရောက်ပြီးတော့တင်ပြီးတော့သမီးလေးကိုချမ်းသာပေးဖို့အသက်ချမ်းသာရဖို့ချမ်းမချင်ရဖို့ရန်အတွက်တောင်းခံခဲ့တယ်။ချစ်တဲ့မိစေပေါင်းတို့အဲ့ဒီလိုလူအုပ်ကြီးတောင်းတောင်းဖျားဖျားနဲ့တခါတည်းခရစ်တော်ကလည်းသွားနေတဲ့ခါမှာလာရောက်ပြီးတော့ခရစ်တော်ရှိထိလာရောက်ပြီးတော့တောင်းတောင်းပန်ပန်နဲ့တိုးရှိုးပြီးတော့လာတဲ့ယာအီရုကိုကိုတော်ကဆိုရှင်တင့်အိမ်ကိုငါသွားမယ်။တင့်သမီးဒီကိုငါသွားပြီးတော့ကုပေးမှဖြစ်တယ်နော်။ဒါကြောင့်ကိုတော်ကိုလာရောက်ပင့်ဆောင်တဲ့ခါမှာကိုတော်ကလည်းပဲအရောက်လမ်းမှုရံတွေဆန္ဒလုံးဝရှိပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့သင်ရဲ့အိမ်မှာကောင်းချီးဖြစ်စေခြင်းနဲ့ဆိုရင်ဒီနေ့သင်ကလည်းကိုတော်ဖျားကိုသင်အိမ်ကိုပင့်ခေါ်ဖို့သင်အိမ်မှာကိုတော်ဖျားတူပါရှိဖို့ရံတွေကိုတော်ဖျားနဲ့တူမွေ့လျော်ဖို့ရံတွေကယနေ့ကျွန်တော်တို့ရဲ့တာဝန်ဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ယာအီရုကဆိုရှင်တရားစီရင်မှုဖြစ်တယ်သူကဆိုရှင်လည်းပဲအဲ့ဟန်နဲ့နေတဲ့သူတယောက်လည်းဖြစ်ပါတယ်။ဒါသူ့ရဲ့သမီးရဲ့ယောဂါပြင်းထန်စွာခံစားနေရတဲ့ခါမှာအဖေတယောက်နေနဲ့ရှင်ထုမနာခံစားရတယ်။သမီးနေရာမှာငါပဲယောဂါဖြစ်ချင်းလိုက်တာနဲ့ဖြစ်မှာပဲနော်။သူ့မှာနဲ့သမီးလေးခံစားနေရတဲ့ဝေဒနာအတွက်မကြမီတခါတဲ့ဘလို့များဖြစ်သွားမလဲ။အချိန်နေတော်တွင်းမှာတို့ရှင်စိုးရိမ်ပြီးမှခရစ်တော်စီကိုအရောက်လှမ်းလာခဲ့တယ်နော်။ခရစ်တော်လက်တော်နဲ့သမီးလေးကိုတို့ထိမယ်လက်တော်နဲ့သမီးလေးပေါ်မှာတင်းမယ်ဆိုရင်ယောဂါပြောင်းမယ်ဆိုတာကိုယာအီတို့ကယုံတယ်เนาะဆရာဝန်လက်လွတ်နေပြီဘယ်ဆရာဝန်ဘယ်ဆေးမှမတတ်နိုင်တော့ဘူးသူ့သမီးလေးကဆရာဝန်တွေကလည်းပဲကုတယ်ကုရင်းတယ်ပဲသမီးကပေတော့မယ်ယောဂါပြင်းထန်စွာခံစားနေရပြီသမီးလေးအသက်ရှင်နေတဲ့ခါမှဆိုရှင်တခါတည်းရှူတချက်မရှူတချက်ရှိကောင်းရှိလိမ့်မယ်။အဲဒီလိုခြေနေမျိုးရောက်နေပြီဘယ်ဆရာဝင်မှသူအားကိုလို့မရတော့ဘူး။ငွေချေးဘလောက်ပဲတတ်နိုင်တတ်နိုင်ငွေဘလောက်ပဲပုံပေးပုံပေးဆရာဝင်ကုလို့မရတော့ဘူး။နော်။နောက်ဆုံးခြေနေမျိုးရောက်နေပြီ။ဒီချိန်ကောင်မလို့ရှင်ဖခင်တယောက်ဖြစ်တဲ့ယာအီးလူနေနဲ့ဆရာဝင်မတတ်နိုင်တဲ့ယောက်ကိုခရစ်တော်တတ်နိုင်တယ်။ဆရာဝင်မကုနိုင်တဲ့ယောက်ကိုခရစ်တော်ကုနိုင်တယ်။ဆရာဝင်မပြောင်းပြောင်းမလုပ်ပေးနိုင်တဲ့ယောက်ကိုခရစ်တော်နဲ့တွေ့ထင်ရင်တော့လုံးဝငါသမီးပြောင်းမယ်ဆိုတာကိုသူကလုံးဝရှုံချီတဲ့ပုံစံမျိုးနဲ့သူကဆိုချင်ခရစ်တော်စီကိုရောက်အောင်လာခဲ့တာချစ်တဲ့မိစေပေါင်းတို့ဒါတော့အဖေတယောက်ရဲ့ယုံချီခြင်းဟာသမီးရဲ့ယောဂါကိုငြိမ့်စေတာဖြစ်ပါတယ်နော်ဒီနေ့ဖခင်ရဆိုချင်ဘလောက်ထိ ယုံကြည်တယ်ယုံကြည်တဲ့ပုံမှာဆိုရှင်မူတည်တယ်ဆိုတာကိုတွေ့ရမှာဖြစ်တယ်။နောက်ဒီမှာကြည့်တဲ့အခါမှာဆိုရှင်သူ့ရဲ့ဘဝတတောင်မှာဆိုရှင်တော့ခရစ်တော်ဒီကိုရောက်လန်းလာခဲ့ပြီမဲ့မကြပါဘူးเนาะအခန်းငယ်36ကိုကျွန်တော်ကြည့်လိုက်တဲ့အခါမှာဘာအကြောင်းအရာကိုဆက်လက်ပြီးတွေ့ရတယ်လဲဆိုတော့36ကိုကြည့်လိုက်တဲ့အခါမှာထိုးစကားကိုယေရှုသည်ကြားလျင်เนาะဒီမှာဆိုရှင်35ကိုကြည့်လိုက်တဲ့အခါမှာဆိုရှင်တော့ထို့သို့မိတော်မူထင်စွင်မူစဉ်တွင်တရားစရမူအိမ်မှလူလာ၍ကိုတော်ဤသမီးသေးပါပြီအဘယ်ကြောင့်ဆရာကိုနောက်ဆက်တနည်းဟုဆိုကြ၏နော်သူအနေနဲ့ခရစ်တော်စီကိုတခါတဲ့အကူကြီးတောင်းတယ်ခရစ်တော်ဘုရားကလည်းပဲမင်းအိမ်ထီရောက်အောင်သွားမယ်လို့ပြောပြီးတဲ့နောက်ပိုင်းမှာမကြပါဘူးနော်လူအုပ်နဲ့သွားသွားလာလာနဲ့နော်အိမ်မှာအိုက်ကြားထဲမှာဆိုရှင်၁၂နှစ်လုံးလုံးသွေးသွနာဆွဲတဲ့အမျိုးသမီးကိုလည်းပဲခရစ်တော်ဘုရားကူပေးခဲ့တယ်။အဲ့ဒီအချိန်နေနဲ့တခါတည်းကြန့်ကြာသွားတဲ့ခါမှာဆိုရှင်တော့ခုနကရာအေးတို့ရဲ့အိမ်ကနေမှာဆိုရှင်သူ့ရဲ့အိမ်မှာဆိုရှင်လူတယောက်ရောက်လာတယ်နော်။ရောက်လာတဲ့ခါမှာကိုရောရဲ့သမီးသေပြီအသက်မရှိတော့ဘူးနော်။ဒီချိန်ခါမှာတော့ရာအေးတို့အနေနဲ့အလာကောင်းပေမဲ့အခါနှောင်းစလို့ဖြစ်သွားပြီနော်။ခရစ်တော်ဒီကိုသူရောက်လာခဲ့ပေမဲ့လည်းပဲသူ့သမီးအတွက်ကမျောလင့်ချက်မရှိတော့ဘူးသူ့သမီးကသေပြီဘယ်လိုလုပ်တော့မလဲမျောလင့်ချက်နဲ့ခရစ်တော်နဲ့တူရှိနေတယ်မျောလင့်ချက်မဲ့သွားတာကသမီးကသေသွားပြီဒီချိန်မှာဖခင်တယောက်နေနဲ့ခရစ်တော်ရဲ့ရှင်မှာဘယ်လောက်ထိပူလောင်နေမလဲသမီးသေသွားတဲ့အတွက်ကြောင့်ဘယ်လောက်ထိရှင်ထဲမှာတော့ရှင်ဝမ်းနဲ့ချစ်ကွဲနေမလဲအဲ့ဒီလိုမျိုးခြေနေမျိုးကိုကြုံတွေ့ရတဲ့ခရစ်တော်ဘုရားကဆိုရှင်အဲ့ဒီယာအေးတွေကိုခြေလိုက်တဲ့ခါမှာဖခင်တယောက်ဝမ်းနေနေတာခြေကွဲနေတဲ့စိတ်နှလုံးသားကိုကိုတော်ဘုရားသိတယ်။ဒီလိုကြောင့်သင်ခရစ်တော်ကဘာပြောလဲဆိုတော့ထိုစကားကိုယေရှုသည်ကြားလျင်မကြောက်နဲ့ယုံကြည်စိတ်တစ်ခုသာရှိသလိုဟုတရားစရမှုအားချက်ချင်းမိန့်တော်မူ၏။နော်။မင်းရဲ့ယုံကြည်ခြင်းကိုပြည့်ပြည့်သွားလို့မဖြစ်ဘူး။ငါလုံနိုင်တယ်ဆိုတာငါပြန်လဲပြီးတော့ရှင်ပြန်ထားမြောက်အောင်လှုပ်ပေးနိုင်တယ်ယောဂါရှင်ရင်ကင်းပြောင်းအောင်လှုပ်ပေးနိုင်တယ်ဆိုတာကိုအဲ့ဒီယုံကြည်မှုရှိတဲ့အရာကိုပြက်ပြဲသွားဖို့ရန်တွယ်လုံးဝလုံးဝစိတ်ထဲမှာမရှိနဲ့ယုံကြည်စိတ်တစ်ခုသာရှိပါတဲ့ယေရှုခရစ်တော်ကဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါခရစ်တော်ကိုယ်တိုင်ကပြောခဲ့တာနော်သူ့ရဲ့သားသမီးတွေကသူ့အပေါ်မှာဆိုရှင်ညားများမလိုဘူးယုံကြည်စိတ်လေးတစ်ခုသာရှိအရာခတ်သိမ့်သူလှုပ်ပေးနိုင်တယ်ယုံကြည်စိတ်မရှိရင်တော့ဘာမှလုပ်ပြီးလို့မရဘူးเนาะအခုယာအေးတို့ကဆိုရှင်သူ့သမီးအတွက်တခါတည်းတည်သွားပြီလို့ကြားလိုက်တဲ့ခါမှာဖခင်တယောက်ဘလို့ခံစားနေရမှာလဲဒီချိန်မှာခရစ်တော်ဘုရားကနှစ်သိမ့်တယ်သူ့ကိုเนาะဘာမှမစိုးရိမ်နဲ့မကြောက်ပါနဲ့မင်းယုံကြည်စိတ်တစ်ခုသာရှိပါမင်းသမီးယောဂါပြောင်းမယ်မင်းသမီးအသက်ပြတ်ရှင်မယ်ဒီယုံကြည်စိတ်တစ်ခုငါ့ကိုရှုံတဲ့အတိုင်းပဲပထမကဘာဖြစ်လဲခရစ်တော်ငါသမီးကိုကုပေးရင်တော့ပြောင်းမှာပဲလက်တော်နဲ့တင်ပြီးတော့ကို့မယ်ဆိုရင်ပြောင်းမှာပဲလို့အဲ့ဒီယုံကြည်တဲ့အတိုင်းပဲအဲ့ဒီတစ်ခုထီးသောယုံကြည်ခြင်းကိုပျောက်ပြက်သွားမှာမဟုတ်ဘူးယော့နေသွားမှာမဟုတ်ဘူးဆက်ပြီးတော့ရှုံနေဖို့ခရစ်တော်ကတိုက်တွန်းခဲ့တာဖြစ်တယ်နော်ခရစ်တော်တိုက်တွန်းခဲ့တယ်ဒါကြောင့်ဆက်ပြီးတော့ကြည့်လိုက်မယ်ဆိုရင်အငယ်36 39ကိုကြည့်လိုက်တဲ့ခါမှာနော်ခရစ်တော်ယေရှုပြောကထိုးစကားကိုယေရှုသည်ကြားလျင်မကြောက်နှင့်ယုံကြည်စိတ်တစ်ခုသာရှိစေလောဟုတရားစရမူအားချက်ချင်းမိန့်တော်မူ၏ပေတရုယာကုပ်ယောဟန်ဤညီအယာကုပ်ဤညီယောဟန်မှတပါအဘဲသူကိုမျှမလိုက်စေဘဲတရားစရမူအိမ်သို့ရောက်၍အုပ်အုပ်တဲတဲပြိုချသည်ကို၎င်းအလွန်ငိုကြွေးမြည်တမ်းသောသူတို့ကို၎င်းမြင်တော်မူလျင်အတွင်းသို့ဝင်၍သင်တို့သည်အဘယ်ကြောင့်အိုးအုပ်တဲတဲပြုတ်၍ငိုကြွေးကြသည်။သူငယ်တည်းသည်မဟုတ်အိပ်ပျော်သည်ဟုမိန်တော်မူသောထိုသူတို့သည်ပြည့်ရပြုတ်ကြ၏။ထိုသူရှင်သမျှတို့ကိုပြင်သို့ထွက်စေပြီးမှသူငယ်ဤမိဘကို၎င်းကိုတော်နှင့်ပါသောသူတို့ကို၎င်းခေါ်ပြေးလျင်သူငယ်လျောင်းရာအရတ်သို့ဝင်၍သူငယ်ဤလက်ကိုကိုင်တော်မူလျက်တရိတာကိုမိဟုမိန်တော်မူ၏။အ낵ကမိမငယ်ထလောဟုငါဆို၏ဟုဆိုလိုတည်းထိုခဏချင်းတွင်မိမငယ်သည်ထ၍လှမ်းသွား၏ချစ်တဲ့မိစေပေါင်းတို့အဲ့ဒီမိမငယ်ကလေးက12နှစ်အရွယ်ပဲရှိသေးတယ်ခရစ်တော်ယေရှုကဆိုရှင်ယာယိရုရဲ့သမီးတည်သွားပြီကြားတဲ့ခါမှာ ညာအီးတို့ကိုယုံကြည်စိတ်တစ်ခုပဲရှိဖို့မိန့်ပါခဲ့တယ်။နော်။ဘယ်တော့မှသူ့ဘော်မှာယုံကြည်ခြင်းနဲ့လာတဲ့ခါမှာအဲ့ဒီယုံကြည်စိတ်ကပြက်ပြဲသွားဖို့ရန်အတွက်ခရစ်တော်ဘုရားကမလိုလားဘူး။ဒါကြောင့်ယုံကြည်စိတ်တစ်ခုသာရှိဖို့ရန်အတွက်ဖခင်ကိုအားပေးပြီးတော့တိုက်တွန်းပြီးမှခရစ်တော်အနေနဲ့ဆိုရှင်သူ့ရဲ့တပည့်တော်ညာနေတူသူကဆိုရှင်အဲ့ဒီအိမ်ကိုသွားတယ်။သွားတဲ့ခါမှာဆိုရှင်အိမ်မှာလောကသားတွေဖြစ်တယ်။လောကသားတွေဖြစ်တဲ့အတွက်ကြောင့်လောကသားတွေကတော့သေရင်ငိုကြမယ်ဝမ်းနေကြမယ်ကြေကွဲကြမယ်မျက်ရည်တွေကျကြမယ်အုံအုံတဲတဲကျွေးကြော်ပြီးတော့ငိုကျွေးနေတဲ့ငိုပွဲကြီးထဲမှာခရစ်တော်ယေရှုရောက်သွားတယ်ခရစ်တော်ယေရှုရောက်သွားတဲ့ခါမှာဆိုရှင်အဲ့ဒီလူတွေကိုလည်းနှစ်သိမ့်တယ်မငိုချနဲ့သူငယ်မသည်သေတာမဟုတ်ဘူးခိတခဏအိပ်ပျော်နေတာလို့ပြောရတဲ့ခါမှာခုနကငိုနေတဲ့သူတွေကဆိုရှင်ကိုယ်ရဲ့စကားကိုကြားတဲ့ခါမှာအဲ့ဒီလူတွေကယုံကြည်တာမှမဟုတ်တာကိုတော်လုံနိုင်တယ်ဆိုတာကိုသူတို့ကမယုံကြည်ကြတဲ့လူတွေဖြစ်တယ်။အဲ့တို့ကြောင့်ကိုတော်ပြောတဲ့စကားတန်ကိုကြားတဲ့ခါမှာသူတို့ကဟဲဟဲနဲ့ယဲကြတယ်နော်။ကိုတော်ကိုပြည့်ရဲ့ပြုကြတယ်နော်။အဲ့ဒီလိုပြည့်ရဲ့ပြုတဲ့သူတွေအားလုံးကိုကိုတော်ကမပြဲပြင်ပကိုထုတ်ခိုင်းလိုက်ပြီးမှရှင်းရှင်းလင်းလင်းယုံကြည်သူနဲ့အတူပဲကိုတော်ဘုရားကကြွားသွားခဲ့တယ်။မိဘနှစ်ပါးပါမယ်တပည့်တော်တွေပါမယ်ပြီးလို့ရှင်ကိုတော်ဘုရားပါတယ်ဒါခရစ်တော်ဘုရားဆိုရှင်မယုံကြည်တဲ့သူနဲ့သွားပြီးတော့မယုံကြည်သူတဲ့သူတွေကိုသူ့ဘောမှာပြည့်ရဲ့ပြုမဲ့သူတွေသူ့ဘောမှာဆိုရှင်မယုံတဲ့ဝက်ဂျုံတဲ့ဝက်ရှိတဲ့သူတွေနဲ့ပေါင်းစည်းပြီးမှအလုပ်လုပ်လို့မရဘူးကောင်းချီးပေးလို့မရဘူးကင်းပြအောင်လည်းလုပ်ပေးလို့မရဘူးเนาะတကယ်ယုံကြည်တဲ့သူတွေနဲ့အတူပေါင်းပြီးမှခရစ်တော်ဘုရားကလှူဆောင်ခဲ့တာတွေ့ရတယ်ခုနရာအီးတို့ကိုယုံကြည်စိတ်တစ်ခုတည်းမှာထားဖို့ရအတွက်ပြောပြီးတဲ့အခါမှာသူ့ရဲ့မိခင်ဖခင်လည်းသူခေါ်လိုက်တယ်။ပြီးလို့ရှိရင်သူ့ရဲ့တပည့်တော်နဲ့သူသွားတယ်။ယုံကြည်ခြင်းရှိတဲ့သူနဲ့သူပေါင်းဖက်ပြီးမှအဲ့ဒီအမျိုးသမီးလေးရဲ့ဘာဖြစ်လဲ?လက်ကိုဆွဲပြီးတော့ငါသမီးထတော်နော်။ချစ်တဲ့မိစေပေါင်းတို့။ဒါကြောင့်ဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာအဓိကတော့ချက်သည်ယုံကြည်စိတ်တစ်ခုရှိဖို့ရည်ကြည်တယ်။အဲ့ဒီယုံကြည်စိတ်သည်ဘယ်တော့မှပြက်ပြက်သွားဖို့မဟုတ်ဘူး။ကိုယ်တော်ဘုရားကိုယုံကြည်တဲ့ခါမှာအဲ့ဒီယုံကြည်တဲ့အတိုင်းကျွန်တော်ရဲ့အသက်တာကရှင်သန်သွားဖို့ရန်အတွက်အရန်ရည်ကြည်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ယုံကြည်စိတ်တစ်ခုပြက်ပြဲသွားတယ်ဆိုရင်အဲ့ဒီယုံကြည်စိတ်တစ်ခုပြက်ပြဲခြင်းကြောင့်ကျွန်တော်ကဘဝမှာဆိုရှင်ဒုက္ခရောက်သွားနိုင်တယ်ခေါဏကယာအီးတို့ကဆိုရှင်ခရစ်တော်ရှေ့မှာသူ့သမီးတည်ပြီးတော့ကြားတဲ့ခါမှာသူ့အတွက်ကမျောလင့်ချက်မရှိတော့ဘူးအဲ့ဒီလိုချိန်မြင့်ရှိတဲ့ခါမှာခရစ်တော်ကဆိုရှင်သူ့ရဲ့ကိုမျောလင့်ချက်ပေးနိုင်တဲ့ဘုရားဖြစ်တဲ့အတွက်ကြောင့်သူ့ကိုယုံကြည်စိတ်တစ်ခုပဲပြည့်ရှိလုံးဝမင်းငါ့ပေါ်မှာလာတယ်ငါ့ကိုတောင်းခံတယ်တမီးတချမ်းသာရရဖို့တောင်းခံဖို့ရန်အတွက်လာတဲ့အဲ့ဒီယုံကြည်စိတ်ကိုဘယ်တော့မှမပြက်ပြက်သွားနဲ့ငါကူညီမဆနိုင်နဲ့ငါလှုပ်ပေးနိုင်တယ်ဆိုတော့ခရစ်တော်ယေရှုကသူ့ကိုကောင်းကောင်းစကားပြောတယ်ဆိုတာတွေ့ရမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ရဲ့တက်တာကားဆိုရှင်ဘုရားသခင်နဲ့တိုးထိပ်နေတဲ့သူတွေဖြစ်ကြတယ်ဘုရားသခင်ဒီမှာတို့ရှိကျွန်တော်အားလုံးကအရှိကိုရှိတိုင်းလာပါ။သင်ကျမ်းမာရေးချွတ်တဲ့နေတဲ့ဆိုရင်ကျမ်းမာရေးချွတ်တဲ့ပုံစံမျိုးနဲ့လာခဲ့ပါ။ဒီနေ့ကျွန်တော်မကျမ်းမာတဲ့လူတွေအတွက်ကျွန်တော်ဆုတောင်းပေးကြတယ်။အကယ်၍ဘာဖြစ်လို့မပြောင်းရတာလဲ။ကျွန်တော်စဉ်းစားကြည့်တဲ့အခါမှာအဲ့ဒီမကျမ်းမာတဲ့လူတွေမပြောင်းရခြင်းရဲ့အကြောင်းရင်းကကျွန်တော်တို့ကယုံကြည်ခြင်းနဲ့ဆုတောင်းပေးပေမယ့်သူကကိုယ်တိုင်ကဘုရားကိုမယုံကြည်ဘူးဆိုရင်ဘလို့မှမပြောင်းနိုင်ဘူး။ဒီနေ့ကျွန်တော်ကတို့ရှိယုံကြည်စိတ်အပြည့်ဝရှိဖို့ရည်ရည်ကြည့်တယ်နော်မိစေပေါင်းတို့ကိုတော်တတ်နိုင်တော်မူတယ်ကိုတော်မတတ်နိုင်နိုင်မှုရဘာမှမရှိဘူးခုနယာယီတို့တမီးကအသေးအံဖျားတယ်ဖျားနေရင်တန်းတန်းနဲ့ကိုတော်ရောက်သွားရင်ချက်ချင်းတက်တာသွားမယ်ချက်ချင်းပျောက်သွားမယ်ဒါပေမဲ့အသေးအံဖျားရအောင်မကဘဲနဲ့တေသွားတယ်ကိုတော်ရောက်သွားတဲ့ခါမှာအသက်ပေးပါရှင်လေမေတ္တာရှင်ဖျားဖြစ်တဲ့ခရစ်တော်ယေရှုကသူ့ကိုအသက်ပြန်သွင်းပေးခဲ့တယ်သူ့ရဲ့အသက်ပြန်လှည့်ပြီးတော့ရှင်ပြန်ထမြောက်ခဲ့တယ်မိစေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာမိမိရဲ့ရှိနေတဲ့အခြေအနေနဲ့တို့တို့ဘုရားသခင်မှာယုံကြည်စိတ်တစ်ခုအပြည့်အဝနဲ့တို့တို့အရောက်လှမ်းလာခဲ့ပါကိုတော်ရှိကိုရောက်ရင်တော့ကိုတော်ဘုရားကဆိုရှင်ဘယ်တော့မှလက်တော်တွန့်တူတဲ့သူတရားမဟုတ်ဘူးလက်ယုံတော်နဲ့ကျွန်တော်ကိုမဆတဲ့ဘုရားဖြစ်တယ်သူရဲ့လက်တော်နဲ့ကျွန်တော်ကိုချီမတဲ့ဘုရားဖြစ်တယ်အဲ့တော့ဘုရားသခင်ဒီကိုကျွန်တော်ကဆိုရှင်အရောက်လှမ်းပြီးတော့ယုံကြည်စိတ်နဲ့ကျွန်တော်ယုံကြည်ခြင်းနဲ့ဘုရားကိုယုံကြည်ရင်ကျွန်တော်ရဲ့အသက်တာအားလုံးကိုဘုရားကမဆာမယ်၊ကြွက်ကမယ်၊စောက်ရှောက်မယ်ဆိုတာကိုဒီနေ့တင်းစကားအပြင်သင်တို့ကြားရတဲ့ခါမှာသင်တို့ရဲ့စိတ်နှလုံးအကျွေးမဲ့ကိုတော်ဘုရားကိုယုံပါသင်တို့ရဲ့အသက်တာမှာဖြစ်ပျက်နေတဲ့အရာတွေအားလုံးအခက်အခဲတွေနဲ့အတူကိုတော်ရဲ့ဘုရားရဲ့ရှိတော်မှောက်ကိုယခုချက်ချင်းမဆိုင်မတော်ပဲနဲ့အရောက်လန်းပါဒါဆိုရင်သင်ရဲ့ယုံကြည်ခြင်းကိုဘုရားသခင်ကအတိမပြုမှဖြစ်တယ် သင်ယုံကြည်တဲ့အတွက်ကြောင့်ကိုတော်ဖျားလည်းပဲသင်ပေါ်မှာအားလုံးလှုပ်ပေးနိုင်တယ်ကိုတော်ဖျားကအကုန်လုံးတတ်နိုင်တယ်ဒါကြောင့်ဒီနေ့ကျွန်တော်ရအသက်တာမှာတို့ရှင်ကိုတော်ဖျားကိုတကယ်ပဲစိတ်လုံးကျင်းမဲ့နဲ့ယုံကြည်ပါယုံကြည်ကိုးစားမယ်ဆိုရင်ကျွန်တော်အားလုံးတွေဖျားသခင်ကလိုလိစင်းမရှိအောင်အားလုံးကိုဖျားသခင်ပြင်ဆင်မွမ်းမပေးမယ်ဖျားကကောင်းချီးပေးမယ်ဖျားသခင်ကျွန်တော်ကိုအသက်တာကိုအမြဲတမ်းပဲကွယ်ကာဆောက်ရှောက်ပေးမယ်ဆိုတာကိုကျွန်တော်အားလုံးကသိရှိရတဲ့အခါမှာဘုရားသခင်ကိုတကယ်ပဲကိုးစားယုံကြည်အသက်ရှင်ခြင်းအပြင်တင်းတို့ရဲ့ဘဝတတာရှောင်လန်းရမယ်ရှိခရီးတတာတစ်လျှောက်လုံးမှာတာယာချင်းဖြောင်းပြူးချင်းတကယ်ပဲဝမ်းမြောက်တာယာချင်းနဲ့အပြည့်ဝနဲ့အသက်တာကိုတစ်လျှောက်လုံးကိုဘုရားရဲ့ပို့ဆောင်ခြင်းကိုခံစားရပြီးတော့အမြဲဝမ်းမြောက်နိုင်ကြပါစေကြောင်းဆုတောင်းဆက်တာပြုလိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးပါဘုရားကောင်းချီးတင်ပါတယ်
စကြောင်းလေးစီတစ်ခေါက်တော့ပြန်ရောက်စီခြင်းဂရနီတောင်ပေါ်သက်စွန်သူကြောင်းလေးတို့ရေရှုသခင်လူတွေအတွက်သူလေးပြီးကဘူလောင်နဲ့တို့နှလုံးသားစီတက်ကို stay ကရွေးနှုတ်ခဲ့ခဲ့တဲ့ပေးခဲ့ပြီလေ
နာတော့တာစီနေကြတဲ့တူလေးတူမလေးတို့အားလုံးမင်္ဂလာပောင်းနဲ့ပြေဝကြပါစေတူလေးတူမလေးတို့ရေဒီနေ့တမချန်းစာပုံပြင်ကန်တာမှာဒေါ်လေးလှလှပြောပြမဲ့တမချန်းစာပုံပြင်လေးကတော့ဖရဲသခင်ဒီအလင်းဆိုတဲ့အကြောင်းဖြစ်တယ်တူလေးတူမလေးတို့ရေခလေးတို့ကိုအလင်းရောင်ကိုနှစ်သက်သလားအမောင်ကိုနှစ်သက်သလားလို့မေးရင်အလင်းရောင်ကိုပိုပြီးနှစ်သက်ကြမှာပဲနော်အလေးရောင်ထဲမှာပျော်သလားအမှောင်ထဲမှာပျော်သလားလို့မေးရင်လေအလေးရောင်ထဲမှာပျော်တယ်လို့လူတိုင်းဖြေမှာပဲဟုတ်တယ်ခလေးတို့ရဲ့အလေးဟာလူတိုင်းအတွက်စိတ်ပျော်ရွှင်ရာအားကိုးစရာအန္တရာယ်ကင်းဝေးစရာတွေဖြစ်လာစေတယ်စိတ်တည်မင်္ဂလာနဲ့ပြည့်စုံစေတယ်ကွအမှောင်ဆိုတာကတော့စိတ်ချောက်ချားစရာကြောက်မဲ့ဖွယ်ရာအန္တရာယ်နဲ့ပြည့်နေနေတဲ့နေရာအမင်္ဂလာရှိတဲ့နေရာဖြစ်တာပေါ့ဒါကြောင့်လူတိုင်းကဘယ်နှစ်သက်ကြမလဲကွခလေးတို့ရေခလေးတို့သိအောင်ပြောပြမယ်ဘုရားသခင်ဟာအလင်းဖြစ်တဲ့အနန္တဘုံတကိုးနဲ့ပြည့်ဝစုံလင်တဲ့မြတ်တာတော်ရှင်အလင်းရှင်ဖြစ်တဲ့ဘုရားရှင်ဟာအမှောင်လုံးဝမရှိဘူးကွတခင်ယေရှုခရစ်တော်ကိုတော်တိုင်ပြောခဲ့တယ်ဒါကြောင့်လူတွေဟာငါတို့တော့ဘုရားသခင်နဲ့မိတ္တဟယဖွဲ့ရပြီလို့ဆိုပြီးအမှောင်ထဲမှာကျင်လည်နေရင်တော့နှုတ်နဲ့ရောအကျင့်အားဖြင့်ရောလိမ်လည်တဲ့လူတွေဖြစ်တာပေါ့ကွယ်။ဘာကြောင့်လဲဆိုရင်အမောင်ဆိုတာအပြစ်ဒုစရိုက်နဲ့ပြည့်နေနေတဲ့နေရာဖြစ်တယ်ဆိုတာခလေးတို့သိပြီးသားမဟုတ်လား။ဒါပေမဲ့အလေးမှကျင်လည်ပျော်မွေ့တဲ့လူတွေကတော့အချင်းချင်းတယောက်နဲ့တယောက်မိသားအရဖွဲ့ကြတယ်။ဖခင်သားတော်သခင်ယေရှုရဲ့အသွေးတော်ဟာလည်းသူတို့ရဲ့အပြစ်ရှိသမျှကိုဆေးကြောစင်ကြယ်စေပါတယ်။ငါတို့ဟာအပြစ်သားတွေမဟုတ်ဘူးလို့ပြောတဲ့လူတွေကလည်းမိမိကိုယ်ကိုလက်စားကြတာပဲကွ။ဒါဟာတစ္ဆာတရားမရှိတာဖော်ပြတာပဲ။တူလေးတူမလေးတို့ရေအပြစ်လူသားတွေအတွက်ဝမ်းသာစရာကတော့နောင်တရပြီးအပြစ်ဝန်ချတောင်းပန်ရင်ဖျားသခင်ဟာဂတိတည်တော်မူပြီးတရားမျှတတော်မူတဲ့ရှင်ဖြစ်တော်မူတဲ့အတွက်လူတို့ရဲ့အပြစ်ကိုဖြေလွတ်ပြီးဒုစရိုက်အညစ်အကြေးပေါင်းတို့နဲ့ကင်းစင်စေတော်မူလိမ့်မယ်။ဒါကြောင့်အသင်းသူအသင်းသားတပည့်တော်စုတွေအပြစ်ကျူးလွန်တဲ့သူတွေမဖြစ်ဖို့ရှင်ယောဟန်တို့ရှင်ပေတရုတို့လိုပုဂ္ဂိုလ်ကြီးတွေကစာရေးပြီးတတိပေးပြောကြားကြတာပေါ့ကွယ်တကယ်လို့တယောက်ယောက်ကအပြစ်ကျူးလွန်မိရင်လေသခင်ယေရှုခရစ်တော်ဖခင်ကအပြစ်သားတွေအတွက်အပြစ်ပြေရာပြေချောင်းပူဇော်ဆက်ကပ်တော်မူတဲ့အရှင်ဖြစ်တယ်ခလေးတို့ရဲ့ဖခင်သခင်ရဲ့ပြည့်ညတ်တော်တွေကိုစောင့်ထိုင်းမှသာဖုရားသခင်ကိုတိကျွမ်းသူတွေဖြစ်ကြောင်းသိနိုင်တယ်။ဖုရားရှင်ကိုတိကျွမ်းပါတယ်ဆိုပြီးဖုရားရှင်သတ်မှတ်ထားတဲ့ပြည့်ညတ်တော်တွေကိုမဆောက်လို့ရှိရင်လူလိမ်ဖြစ်တယ်။အဲ့ဒီလူဟာတစ္ဆာတရားမရှိဘူးလို့နှုတ်ကပတ်တရားတော်ကဖော်ပြထားတယ်ကွ။ဖုရားသခင်ရဲ့စကားကိုနားထောင်တဲ့လူတွေကတော့ဖုရားသခင်ရဲ့ချစ်ချင်းမြတ်တာနဲ့ပြည့်ဝစုံလင်ပါလိမ့်မယ်ကွ။ဒါမှလည်းဖုရားသခင်နဲ့တလုံးတဝရဲဖြစ်တာသိပါလိမ့်မယ်။ဖျားသခင်နဲ့တလုံးတဝရဲဖြစ်ကြောင်း
တည်တည်ချာချာတည်တယ်လူကသခင်ယေရှုခရစ်တော်ရဲ့ခြေတော်ရာကိုလိုက်လျှောက်တဲ့သူဆိုတာဖြစ်လိမ့်မယ်ခလေးတို့ရဲ့ခလေးတို့လည်းလူသားတွေရဲ့အပြစ်ကိုဖြစ်လို့ပြီးအမောင်ထဲမှအလင်းထဲကိုရောက်အောင်ကယ်တင်ခြင်းကိုပေးနိုင်တဲ့အလင်းရှင်ယေရှုခရစ်တော်ဘုရားကိုတည်ကျွမ်းနိုင်ကြပါစေခွယ်ခလေးတို့အားလုံးကိုဘုရားသခင်ကောင်းချီးပေးပါစေရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အလို့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့3996386176ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့3996688669တို့ဆက်သွယ်မြင်းနေနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကို나ဒေါက်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ Jesus တင်ပါတယ်ခင်ဗျာ။